Nepal yin sai dai bwe ri pyin than ni de mon pi ne ne kyin pi ne ne sat ma ro April 19 ya ni di ka ni mne a so bai ma tarana ne tan kalong je ywa na ma sit kaun si tat ne tolan ye tat paung su ri ja ma tai bwe pyin than ni ba de sit kaun si bat ga le yin 20 ne la pi ro boung je tai khait de lu ywa gan ni ga viewe ko pyo ba de ဒီလိုမျိုးစစ်ကောင်စီနဲ့လက်နက်ကြီးတွေနဲ့ပါပစ်ခတ်မှုကြောင့်တရနာရွာနဲ့ကျွန်းကုန်းရွာကနေတချို့လဲမီးလောင်နေတယ်လို့ရွာခံတွေက VOA ကိုပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါမယ်
။မုန်ကီအဆက်ကကြိုင်မရောမြို့နယ်တရနာကြီးရွာနဲ့တန်ကလောင်ကြီးရွာကြားမှာဧပြီလ19ရက်ဒီကနေ့မနေ့6နာရီကနေ17နာရီအထိ9နာရီလောက်စစ်ကောင်စီတပ်နဲ့တော်လှန်ရေးပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့တရနာရွာခံတအူးက VOA ကိုပြောပါတယ်။ဒီမနေ့တိုက်ပွဲအတွင်းမှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တဲ့အပြင်လေယာဉ်နှစ်စင်းနဲ့ပါလာပြီးတော့ဘုံးကျဲတိုက်ခိုက်တယ်လို့လည်းရွာကန်တူကကလူပြောပါရယ်
။ဒေါက်နေကြီးခွဲလေကတော့စားပြစ်တော့ဒီဂျုံကောင်းနားမှာဂျုံကောင်းနေတန်ကလောင်ရဲ့အဲ့ဒီနားမှာကွင်းနားမှာပဲစစ်ကတော်တော်ကျန်းနေလေယာဉ်ရောလေယာဉ်ရောသခောက်လက်ကြီးတော့ပေါ့ဒီတရနာဘက်ကတော့မဝင်နေဘူးမစံဂျုံကောင်းရဲ့နောက်ပြီးဒီတန်ကလောင်နားမှာပေါ့ဒီလမ်းကမဝင်ဆယ်ဆက်တနေကြီးလောက်မှစံတိတ်ပါရယ်ဒီနေ့အများကြီးပဲဒီအဆုံးပဲတခြားနေရောတစ်ချက်တစ်ချက်ပေါ့စဉ်းစားပဲကြားရတာ
စစ်ကောင်စီတပ်တွေရဲ့လေကြောင်းရေကြောင်းကနေတိုက်ခတ်မှုကြောင့်တရနာရွာကျွန်းကုန်းရွာကနေတချို့မီးလောင်နေတယ်လို့လည်းနောက်ထပ်ရွာကတူကအခုလိုပြောပါတယ
်ဘောနောက်ကရကတိပပရောနောတိတာဘာမေဘလွန်
အခြေအနေကတော့အိမ်နှလုံးထက်လောင်နေစစ်သင်္ဘောကနေလက်နက်ကြီးနဲ့ပစ်တယ်လို့ထင်တာပဲတိုက်ပွဲကဒီမနေ့ပိုင်းစစ်သင်္ဘောကနေလက်နက်ကြီးနဲ့လာပစ်တယ်မနေ့အစောပိုင်းကတည်းက9နာရီ8နာရီအထိလေရင်ရောလက်နက်ကြီးရောမရက်မနာပစ်နေတယ်အခုကတော့တရနာရွာမှာမီးဆက်လောင်နေတယ်ဒီညနေ4နာရီ5နာရီလောက်အထိအိမ်နဲ့အိမ်လောက်မီးဆက်လောင်နေသေးတယ်လို့မိုးဘာသာစကားနဲ့ရွာခံတဦးကပြောသွားတာပါတိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီနဲ့တော်လိုင်းရေးအဖွဲ့တွေကို VUE ကဆက်သွယ်ပေးမယ်လဲဆက်သွယ်လို့မရခဲ့ပါဘူး။အဲ့ဒီဒေသတွေမှာမူပြစ်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေး MNSPAD, KLNKAI, KNU, KNLA လက်အောက်ခံတဲ့တော်လိုင်းရေးပူးပေါင်းတပ်အင်အားစုတွေအများစုလှုပ်ရှားနေတာပါ။လက်ရှိစစ်ကောင်စီတပ်နဲ့တော်လိုင်းရေးတပ်ပေါင်းစုတွေနှစ်ဖက်အသင့်အနေထားမှာရှိနေပြီးအခြေမျိုးတိုက်ပွဲထပ်ဖြစ်လာနိုင်တယ်လို့ရွာကန်တွေက VUE ကိုပြောပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာကော့ဘင်းရဲစခန်းကိုလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်အင်အားအမြောက်အများနဲ့စစ်ကြောင်းထိုးပြီးတရနာကြီးရွာနဲ့တန်ကလောင်ကြီးရွာလမ်းစုံလမ်းကွာတွေမှာတက်ဆွဲနေရယူထားပြီးတော့နေစဉ်ဆိုသလိုပြစ်ခတ်မှုတွေရှိနေတာကြောင့်တိုက်ပွဲဧရိယာပို့ပြီးတော့ကျေပြက်လာနေတယ်လို့ရွာကန်တွေကပြောပါရယ်။မိုးကရင်နယ်ဆက်ကစီပရိဘကကြောင့်စစ်ပြေဒုက္ခတွေရေတွက်ဟာလည်းတနည်းတခြားတိုးလာနေပြီးလက်ရှိမှာလူဦးရေ9000လောက်နီးစပ်ရာမြို့နယ်ကြီးရွာတွေမှာထွက်ပြေးတိမ်းရှောင်နေကြရပြီးတော့အခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေကြရတယ်လို့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC ရဲ့လူသားချင်းစာနာမှုဆိုင်ရာဌာနမှူးမိသူဒကျော်က VOA ကိုပြောပါရယ
်မြို့ဘက်ကိုရောက်သွားတဲ့လူဦးရေကတော့9000ဝန်းကျင်လောက်ရှိမယ်ကြေးရွာမှာဆက်ရှိနေတာရှိမယ်ဆိုရင်တော့မြို့ဘက်ကရောက်သွားတဲ့လူတွေလည်းဘာအကူညီမှပဲကုထုကိုထပဲပြည်သူတွေကလုံနေကြရတယ်ပြည်သူကနေပြည်သူတွေကိုပဲပေးကမ်းနေရတယ်ပေးကမ်းရတဲ့သူတွေကိုလည်းဖမ်းဆီးချုပ်နှောင်မှုစစ်ဆေးမှုတွေလုံနေတာလေတဲ့ကြောင့်မို့လှူတဲ့လူကောင်မှမလူရဲတော့တဲ့အနေထားရှိတဲ့တဲ့ကြောင့်မို့လို့ဖက်ပြေးသိမ်းဆောင်ရတဲ့လူတွေကရက်လဲကြလာတဲ့အခါကျတော့စောင်းဝနေရီတို့ဒီထိုင်အခက်ခဲတို့အဲ့ဒါတွေကစပြီးမှခက်ခဲလာနေပြီနောက်ပြီးတော့အိမ်အောင်ပြန်စရာမရှိတဲ့လူတွေကြတော့လဲနေရာအတိတ်ကြချဖို့အတွက်ကလည်းခက်ခဲလာပ
ါစီးရင်တင်းမာတဲ့ဒေသတွေမှာစစ်ကောင်စီကလမ်းဘန်းဆက်သက်ရေးတွေပိတ်ဆို့တင်းကျပ်ထားတာကြောင့်သွာလာရေးအတွက်အနေအများနေပါတယ်မိဘတဲ့ပြည်သူတွေနဲ့စစ်ပြေဒုက္ခသည်တွေအတွက်အကူအညီပေးသူတွေကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးတာတွေလုပ်နေတာကြောင့်လဲအကူအညီတွေပေးမရဘဲဖြစ်နေတယ်လို့လည်းပြောဆိုကြပါတယ်ရှင်